ပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ဖျော်ပြပေးဦးမှာဖြစ်ပါရယ်နော်။အခုတော့သောရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့သုံးသက်ချက်ရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါတယ် review ကဏ္ဍမှာပါ။ဥကျော်တက်ဦးဆိုတဲ့တော်ရရှင်ကအမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီတော်ရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမျက်မှောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒီမေလ2ရက်နေ့တုန်းကမြန်မာနိုင်ငံကသတင်းတပုတ်ကိုနိုင်ကွန်းအိမ်ပြေးပို့တဲ့သတင်းဖြစ်ပါတယ်။အဲ့ဒီမြန်မာနိုင်ငံကသတင်းတပုတ်ကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့ဒီစာကိုလည်းဖော်ပြပေးခြင်းပါတယ်။ဒီကြောက်တန်းရွာပြစ်ခတ်မှုထိန်းသိမ်းခံရသူ6ဦးသေဆုံးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ကဒီရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရတား290ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးပြီးတော့အဲ့ဒီထဲကလူတချို့ဒဏ်ရာရရှိခဲ့တာတွေသေဆုံးခဲ့တာတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ဒဂုံမျိုးတက်ကဦးလှထွန်းက
ကျွန်တော်တို့ VOE ကိုဆက်နားထောင်နေရင်ယူတော့မယ်ထင်တယ်စစ်တပ်သတင်းမှပြန်ကြားရေးဆိုပြီးပြောနေတာတွေနဲ့ VOE BBC မိုးလုံးပြည့်သတင်းဌာနကလွှင့်တဲ့သက်ဆိုင်ရာဂါရကန်ရှင်တွေနဲ့နှီးဆက်တဲ့ရွာကန်လူတွေပြည်သူ့လူတော်ကိုယ်စားလှယ်ဆိုသူတွေပြောတဲ့သတင်းချက်လက်တွေကတတ်တတ်ဆင်အောင်လွှဲနေလို့ပါဥပဒေသမားအနေနဲ့အကြံပေးချင်တာကတော့ကျွန်တော်တို့တရားရုံးတွေမှာဥပဒေအရတရားဝင်သက်သေခံအဖြစ်လဲလက်ခံရတဲ့ကြမ်းကြိမ်ထွက်ဆိုရေးသားချက်နဲ့သတင်းကိုထုတ်ပြန်ပေးတင်တာပါဒါဆိုရင်တော့ star တွေအပြည့်နဲ့ uniform မို့လဲကျွန်တော်တို့ပြည်သူတွေစိတ်ချလက်ချယုံကြည်လက်ခံနားလည်နိုင်မှာဖြစ်လို့ပါဖန်စီခန္ဓာအချိန်ဒီမှာတည်ဆုံတဲ့အကြောင်းရင်းဘယ်လိုမျိုးရှိပါသလဲနှလုံးယောဂအပြင်ကြောက်ကပ်ယောဂရောရှိပါသလားဈေးဆွဲပြီးစိတ်ချတည်ဆုံမှု10ရောက်မှာဒါမှမဟုတ်တရားမှာဘယ်နှဦးတည်ဆုံနိုင်ပါသလဲမိပြတ်တာတော့အမေရိကန်နဲ့နိုင်ရှင်ပြောရတာမို့အမေရိကန်က VOA ကိုမေးမြန်းရတာမို့စိတ်မဆိုးစေချင်ပါဘူး
ဟုတ်ကဲ့ပါဒီမှာဥလာထွန်းမေးလာလို့ဖြေရမယ်ရှင်တော့ဒီဖန်းစည်းခံရချိန်မှာဘလို့အကြောင်းရင်းနေနဲ့တေဆုံးလဲဆိုတာကိုသိရအောင်လုပ်တဲ့နေရာမှာတော့ဥလာထွန်းပြောသလိုအမေရိကန်ဆန်နဲ့ရှင်ပြောပြောရမယ်ဆိုရင်အခင်းဖြစ်ပွားတာနဲ့ပတ်သက်လို့ဒီမှာဆိုရင်တော့ပါဝင်ပတ်သက်သူမျက်မြင်တွေ့သူတွေအားလုံးကိုတီးကြဆစ်ဆစ်ချက်ရယူရပါတယ်ဒီအမှုစစ်တဲ့အမှုကိုင်းတဲ့အရာရှိတွေကပေါ့လေတစ်ဖက်တလန်းကနေပြီးတော့လေသူတို့ကစုံစမ်းစစ်သေးသူတွေအနေနဲ့သူတို့ပြောသားတာတွေအပြင်တီးကြအတီးပြုချက်ရအောင်လုပ်တခြားသူတွေကိုလိုက်မေးဒီနောက်ကျောင်းလိုက်တာမျိုးတွေပေါ့လေနောက်တစ်ခုကစုံစမ်းမှုတွေလုပ်တဲ့နေရာမှာလဲပတ်ဝန်းကျင်အနေအထားတွေကိုလည်းလေ့လာပြီးတော့အဲပတ်ဝန်းကျင်မှာလဲဒီတက်တေအထောက်အထားတွေရအောင်ယူရပါတယ်အဲ့လိုပတ်ဝန်းကျင်ကရတဲ့တက်တေအထောက်အထားတွေလူတွေဖြည့်တဲ့ဖြည့်ဆိုးချက်တွေအပြင်ဆိုရင်တော့ဆေးပညာရသိပ္ပံဤကြအတီးပြုချက်ရယူဖို့အတွက်မှုကင်းဆရာဝန်ကတည်တံ့လွတ်လပ်တဲ့စုံစမ်းမှုလုပ်ရပါတယ်အဲ့ဒီကနေရတဲ့အဖြေတွေကိုပေါင်းပြီးတော့အမှုခင်းရဲ့အဖြေမှန်ကိုရယူရပါတယ်သိပ္ပံနေကြဒီအလောင်းကိုစစ်ဆေးဖို့မြန်မာနိုင်ငံဒီရခိုင်ကအပြစ်ပြက်မှာလုံးလို့မရဘူးဆိုရင်လေမျက်မြင်တက်တွေတွေနဲ့ဒီသူရဲ့ trust ဆိုချက်တွေကိုဟိုစုပေါင်းပြီးတော့မှဟိုတကယ့်အပြစ်မှန်ရအောင်လို့နောက်ဆုံးမှာအမှုသွားအမှုလာတွေအားလုံးကိုခြုံငုံစစ်ဆေးပြီးတော့အပြစ်ထုတ်နိုင်မယ်ထင်ပါရဲ့နော်ဒီလိုမျိုးလုပ်တဲ့နေရာမှာလေသူတို့ကအချိန်ယူပြီးတော့လုပ်တာဖြစ်ပါတယ်ရှင်အဲ့လိုအမှုစစ်ဆေးစဉ်ကာလအတွင်းမှာဒီအမှုကင်းဖြစ်ခဲ့တဲ့နေရာကိုသူတို့ချိတ်ပိတ်ထားရတယ်ဘာဖြစ်လို့လဲဆိုတော့အဲ့မှာရှိတဲ့တက်တဲ့အထောက်အထားတွေကိုတယောက်ယောက်ကလာပြီးဝင်ဆွတ်ဖက်ပြီးတော့ဒီအပြည့်အမှန်မထွက်အောင်လို့ဒီအဲလုံးမှာဆိုးလို့ပါနောက်ပြီးတော့ဥမာဆိုရင်လည်းတကယ်ဟိုတက်တဲ့ခံပစ္စည်းပေါ့လေအလောင်းပေါ့အလောင်းဆိုတာမျိုးဒီအမှုမှာဆိုတော့အဲ့အလောင်းကိုလည်းဒီသူတို့တရားဟိုတင်းဆဲထားပြီးတော့မှဒီအမှုမပြတ်မချင်းမှဒီအလောင်းကိုမထုတ်ပေးပါဘူးဒီအလောင်းကိုဖျောက်လို့မရဘူးပေါ့လေဆိုတော့ဒါမှမဟုတ်ဘဲနဲ့ဒီတက်တေကံပစ္စည်းအနေထားတွေကိုပြည့်အောင်လုပ်တာမျိုးဒီအလောင်းကိုဒီဟိုစားတချိုလိုက်တာမျိုးပေါ့လေဥပမာအဲ့ဒါမျိုးဆိုရင်တော့ဒီတက်တေပစ္စည်းကိုဖျောက်ဖျက်မှုနဲ့အကြီးကျယ်ပြဿနာတက်ပါလိမ့်မယ်ဒီလူလူကိုလည်းဒီမိကုန်းနဲ့အများကြီးဖြေကြားရမှာဖြစ်တယ်လို့ဒီတရားရုံးမှာလည်းဒီအမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအလုံးခေါ်ပြီးတော့စစ်ဆေးခံရမှာအလုပ်ပြုတ်ပြီးတော့ဒီအရေးယူခံရမှာတွေအထိဖြစ်နိုင်ပါတယ်ရှင်အခုကိစ္စမှာတော့ဦးလာထွန်းပြောသလိုမျိုးဘသူကိုယုံရမလဲဆိုတဲ့ကိစ္စကတော့အားလုံးဒီထွက်ဆိုတဲ့အဖက်ဖက်ကနေပြောဆိုချက်တွေကိုနားထောင်ပြီးတော့လည်းဘသူကိုယုံမလဲဆိုတာကိုယ့်ဘာကိုပဲချင့်ချိန်သုံးသပ်ကြည့်ဖို့အကြံပေးရမယ်ထင်ပါတယ်ရှင်ပြီးခဲ့ ဲ့တဲ့ဒီသတင်းပတ်တွေမှာကြာသွားတဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အခြေအနေကိုတင်ပြခဲ့တဲ့ကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့သတင်းပတ်တွေကသတင်းဆောင်မပေါ်မှာတော်ရရှင်တွေတော်တော်များများတုံ့ပြန်ရေးသားလာကြတာ Facebook မှာတွေ့ရပါတယ်ရှင်။ဒီသတင်းကတော့တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စမလွယ်လောက်ဆိုတာလက်ရှိတမရလက်အောက်မှာသတင်းလွတ်လပ်ခွင့်ကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ခံနေရတယ်ဆိုတဲ့ကိစ္စတင်ပြပေးသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေကစိတ်ဝင်စားစရာကောင်းပါတယ်ဒီကိစ္စကိုထောက်ခံတဲ့သူတွေတော်တော်များများရှိနေတာဒီအကြောင်းအရာမှာဆိုရင်တော့တရုတ်ဘက်ကထောက်ခံနေတယ်လို့ပြောရမှာပါအဲ့ဒါတွေကိုရှိနေတာတွေ့ရပြီးတော့ကန့်ကွက်တဲ့သောရရှင်တွေလည်းထုံးစံအတိုင်းရှိပါတယ်ဒီမှာဝင်းအောင်ဆိုတဲ့သောရရှင်ကတော့သူကတော့ထောက်ခံတဲ့ကန့်ကွက်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့သတင်းသမားတွေရဲ့ကျင့်ဝတ်ဆိုပြီးရေးလာပါတယ်သတင်းမီဒီယာသမားတွေအတွက်ကျင့်ဝတ်တွေကငွေကြေးအခွင့်အရေးလက်လာပါတစိုးလက်ဆောင်တစုံတရာမြှောက်ကိုရဖြစ်စီရယူရဖြစ်စီမြည်သူတဦးတယောက်အတွက်မှဘက်လိုက်ပြီးတော့တရင်ရေးသားလို့မရပါဘူးမီဒီယာသမားဆိုတာစီကန့်ရှိရပြီးတော့ကိုအားကိုကိုရတာမီဒီယာသမားဆိုတာခိုင်နိုင်လို့စပွန်ဆာယူရတာမဟုတ်ပါဘူးလို့ရေးလာပါတယ်သူကတော့ဒါတရင်သမားတွေရဲ့ကျင်းဝတ်တွေကတချို့ကိုရေးလာတာဖြစ်ပါတယ်ခုနကပြောတယ်လို့မျိုးဒီတရင်လွတ်လပ်ခွင့်ကိစ္စမှာတရုတ်နိုင်ငံကတရင်လွတ်လပ်ခွင့်ထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့ထောက်ခံကြတယ်လို့မျိုးရေးလာတဲ့သောရရှင်တွေမှာတော့ကိုမြင့်အောင်ဆိုတဲ့ Facebook account ပိုင်ရှင်က
သူတို့နိုင်ငံမှာပြောစရာမရှိအောင်ပြည်သူကိုမျက်ချင်မပြတ်ဂိူးဆိုင်ပါတယ်။အိမ်မရှိရင်ဆွေရကဖန်တီးပေးတယ်၊ကုညီငွေချိပေးတယ်၊တိုင်းပြည်လဲအံ့ဩရလောက်အောင်တိုးတက်ပါတယ်။ရွှေဆွေကောင်းနေလက်စားတာလူရတာမွေးစင်မှုခိုးမှုဒီလိုပြစ်မှုတွေအတွက်လဲပြည်သူတွေစိတ်ကြင်နေလောက်ပြက်ပြက်သားသားအေးအေးယူတယ်။ကားလမ်းရထားလမ်းဆိုရင်လဲအမေရိကန်၊ဂျပန်နီးတို့ခင့်မိတယ်။ကျန်းမာရေးပညာရေးစီးပွားရေးဆိုရင်လဲပြောစရာမရှိအောင်ပြည်သူတွေကိုလုပ်ပိုင်ခွင့်ပြေးပေးထားတယ်။ဘာတဲ့လို့လက်ခွင့်လိုသေးလဲ။စီမရှိကမ်းရှိတန်းပြည်ဖြက်လို့ဖြစ်စီတဲ့တဲ့ကိုလိုရာလျှောက်ရေးတဲ့ဖြစ်သမားတွေတက်ကတော့ဘယ်လွတ်လပ်မှာလဲတရင်ဆိုတော့ကောင်းတဲ့တရင်သမားရှိသလိုမကောင်းတဲ့တရင်သမားကြောင့်နိုင်ငံမငြိမ်မသက်ပျက်စီးသွားတဲ့နိုင်ငံမှမနေတော့ပါဘူးအထူးသဖြင့်လူခွင့်ရေးအယောင်ဆောင်သမားတွေစိုးစိုးမှအမှန်ကန်သူတို့ကောင်းလူခွင့်ရေးသမားတွေကိုပြောဆိုတက်ခတ်နေတာမဟုတ်ပါဘူးတကယ်အမှန်လူသားကိုချစ်မြတ်နိုးတဲ့လူဖွဲ့စည်းကိုလေးစားပြီးသားပါ
တရုတ်ပြည်မှာသူတို့ရဲ့လူထုကိုစိတ်ကျေနဲ့အောင်ဒီစီးပွားရေးကိုလည်းတေးချာပြပြဝဝဖြစ်အောင်လို့ဖန်တီးပေးထားတဲ့အတွက်ကြောင့်မလို့ဒီသတင်းလွတ်လပ်ခွင့်မရလဲကိစ္စမရှိပါဘူးဆိုတော့ကိုမြင့်အောင်သူ့ရဲ့အမြင်ကိုထုတ်ဖော်ရေးလာတာဖြစ်ပါတယ်။ကျဲစင်လင်းဆိုတဲ့ Facebook account ပိုင်ရှင်ကတော့တရုတ်သမ္မတရှီကျင်းပင်အောင်မြင်တာသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားနိုင်တာလဲပါပါတယ်တဲ့။သူကလည်းထောက်ခံပါတယ်။အမှန်တော့ကိုအချုပ်အချာကိုဝင်ဆက်ဖက်မဲ့ဘယ်သတင်းသမားမျိုးမဆိုထိန်းချုပ်ရမှာပါပဲ။ဒါဟာတရားပါလေလို့ရေးလာပါတယ်။ဟုတ်ကဲ့နိုင်ငံတကာကသတင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးသမားတွေကတော့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်နော်။ပြေဆောင်ဆိုတဲ့ဒီ Facebook account ပိုင်ရှင်ကလည်းထောက်ခံပါတယ်ဒီလိုမျိုးသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားလို့လည်းပြည်တွင်းလုံခြုံတာပါလို့ဒီသောရရှင်ကသူ့ရဲ့အမြင်သူ့ရှုထောင့်ကရေးလာပါတယ
်ဒီလိုတင်းကျပ်ထားလို့လည်းတရုတ်ပြည်ကြီးဒီလောက်လူညုံရေးကောင်းတာပါအကျံဖက်သမားတွေရှိလို့လားဖခင်ကြောင့်လည်းတနက်နဲ့ဝင်ပြေးရတဲ့သူအသေးခံဘုံခွဲတဲ့သူရှိလို့လားပြည်တွင်းပြည်ပစစ်ကောရှိလို့လား
သောရရှင်တနက်ခွန်ဖပင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကတော့အဲ့လိုလာပြီးသတင်းလွတ်လပ်ခွင့်ပိတ်ပင်လို့မရပါဘူးတနိုင်ငံလုံးမအားတော့ဘူးဆိုတော့အခုလိုရေးလာပါတယ်
သူတို့နိုင်ငံပိတ်ချင်ပိတ်မပိတ်ချင်နေမြန်မာနိုင်ငံကိုအဲ့လိုလာပိတ်လဲပြည်သူတွေမအားတော့ပါဘူး TV တလုံးကိုတရွာလုံးသွားကြည့်ရတဲ့ခက်ကကြမ်းခဲ့ပြီအစိုးရဘာလုပ်တယ်ဆိုတာအကြရာကအစအကုန်သိနေကြပါပြီထက်လိမ်ဖို့မစူးစမ်းပါနဲ့တော့ခိုင်းရမလားဆိုပြီးခြံထဲထက်ကြည့်တာဘာမှခိုင်းစားလို့မရမှတော့အရင်နေရာဘေးမဲ့စကြက်ကိုပြန်လွတ်ပေးလိုက်ရုံပေါ့
နိုင်ငံတကာကိုအင်တာနက်နဲ့ချိတ်ဆက်လို့လွယ်လွယ်ကူကူရတဲ့ခင်မလို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပိတ်လို့မရတော့ပါဘူးဆိုပြီးဒီသောရရှင်ကြီးလာတာဖြစ်ပါတယ် Robert Zian ဆိုတဲ့ Facebook account ပိုင်ရှင်ကလည်းဒီမှာနဲ့အတူတူပါပဲတရုတ်ပြည်ကမဝေဖန်ရဘူး account ပိတ်မယ် report ထုတ်မယ်ဆိုတာကြီးပဲအဲ့ဒါနဲ့စိတ်တိုင်းမကြရင်တရားမှာဆွဲလိုက်သေးတယ်ဘာဒီမိုကရေစီလဲဆိုပြီးမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုတရုတ်နိုင်ငံတာတကားနဲ့ရေးလာပါတယ်အဲ့ဒီအစီအစဉ်မဆုံးခင်မှာကျမတို့ဒီနောက်တစ်ပတ်ကြာရင်တော့ American ပြည်ထောင်စုမှာမိခင်များနေ့တနင်္ဂနွေနေ့အတွက်အမှတ်တရနေနဲ့မိခင်နဲ့ပတ်သက်တဲ့အထူးအစီအစဉ်လေးတင်ဆက်ပေးကြပါတယ်လို့လည်းပြောကြပါတယ်။ကိုမိခင်နဲ့ပတ်သက်ပြီးတော့ကိုအမှတ်တရဖြစ်တဲ့အကြောင်းအရာလေးတွေကိုရဲ့အမေအကြောင်းကိုမေကကိုဘယ်လိုလုပ်ပေးခဲ့လဲကိုအမေအကြောင်းစဉ်းစားလိုက်ရင်ဘာလေးတွေစဉ်းစားဖြစ်လဲအမှတ်တရစကားလေးတွေပြောချင်တယ်ဆိုတော့ကျမတို့ VOA ကိုစာရေးပို့ထားနိုင်ပါတယ်ရှင်။ email လိပ်စာကတော့ bammi@voanews.com ဖြစ်ပါတယ်။လွယ်လွယ်ကူကူ Facebook ပို့မယ်ဆိုရင်လည်းကျမတို့ဒီ VOAမြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာကျမဒီအစီအစဉ်အကြောင်းအရာနဲ့ပတ်သက်ပြီးတော့နေရာလေးတနေရာလုတ်ပေးထားပါမယ်။အဲ့ဒီမှာစာလာပြီးတော့ရေးနိုင်ပါတယ်။ဒါမှမဟုတ်လည်း view Facebook Messenger ကနေပြီးတော့လည်းကျမတို့စီကိုဒီမိခင်များနဲ့အမှတ်တရစကားလေးတွေစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။အဓိကကတော့ကိုအမေကိုပြောချင်တယ်ဆိုတာလေးကိုရေးပို့လိုက်ဖို့ပဲဖြစ်ပါတယ်။မေလ၁၂ရက်နေ့မိခင်များနေ့မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။ကျမတို့ V VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season 10ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။အခုတော့ VOA တိချစ်တော်ရစနေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒေလက်ဆောင်ဖျော်ပြပေးခြင်းပါရှင်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သတင်းလေးနဲ့ဖျော်ပြပေးခြင်းတာပါ။ VOA တိချစ်တော်ရစနေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။ပြောတည်ဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းနှွေနေညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ရဲ့ website လိပ်စာကတော့ bammy.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
မဲတန်လာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်လည်နှာစင်နိုင်ပါလိမ့်ရှင်